Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်စက်တဘာလ6ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်လေးကိုလိုင်းတူမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစီရှင်ကျွန်မသင်္ကေတထိုက်ပါ
။မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးသွားမှာပါ။ဂျာမနီနဲ့ဩစတြေးလျနိုင်ငံတွေကိုနောက်ထပ်ထောင်ထဲချီတဲ့ရွှေပြောင်းဒုက္ခသည်တွေဝင်ရောက်လာတာထိုင်းစစ်တပ်ရဲ့အမျိုးသားပြည်လည်တိဆောက်ရေးကောင်စီကအသစ်ရေးဆွဲတင်ပြလာတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလက်မခံဘဲပယ်ချလိုက်ခဲ့တာဒီအကြောင်းနောက်ဆုံးအသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မတ်တင်ကြီးထိုက်ရေ
ကောင်းပါပြီရှင်သတင်းတွေအပြီးမှာထုတ်လွှင့်ပေးမယ့်သတင်းဆောင်မတွေထဲမှာတော့
အပြစ်ခရာဆဲရေးအတွက်ဆွေးနွေးနေကြတယ်ကျွန်တော်တို့ကတော့အောင်မြင်စေချင်တယ်အပြစ်ခရာဆဲရေးဆိုတာဟာတိုင်းရင်းသားများအားလုံးလက်ခံနိုင်တဲ့ပုံစံနဲ့တည်မြဲနိုင်တဲ့ပုံစံနဲ့
အတိုက်ခံကောင်းဆောင်ထောင်းဆန်းစုကြည်ရဲ့ပို့ဥထေတာခီးစဉ်ဆိုင်ရာစူးစီးတင်ပြချက်တွေကိုသတင်းတွေအပြီးမှာအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော့စကိုင်းတိုင်းတွင်းကတချို့နေရာတွေရေပြန့်ကြီးလာတဲ့အခြေအနေနဲ့အမေရိကန်ပြည်ထောင်စုကကချင်လူငယ်တို့ရဲ့ဆွေးနွေးပွဲကိုလည်းတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့အင်တာနက်ဖောက်ထွင်းမှုကြောင့်တရုတ်ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တချို့ကိုအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့တော့မယ်ဆိုတဲ့အခြေအနေတွေကိုလည်းကြားကြရမှာပါဒါဒီမတိုင်ခင်ခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါဦးရှင်
ဂျာမနီနဲ့ဩစတြေးလျနိုင်ငံတွေကထောင်ထဲချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုဒီကနေ့မှလဲကြိုဆိုကြပါတယ်။ဒီဒုက္ခသည်တွေကအများစုကဥရောပနိုင်ငံတွေကချမ်းသာကြွယ်ဝတဲ့ဂျာမနီနိုင်ငံမှာခေလွန်ခွင့်ရဖို့ရွေးချယ်ထားပါတယ်။ဒီကနေ့နောက်ပိုင်းမှာတော့လူ8000လောက်ရောက်ရှိလာလိမ့်မယ်လို့ခန့်မှန်းထားတာပါ။အခုနှစ်အတွင်းဒုက္ခသည်8000လောက်လက်ခံသွားမယ်လို့လဲဂျာမနီအာနာပိုင်းတွေကပြောကြားထားပါတယ်။ဒီဒုက္ခသည်တွေကမနေ့တုန်းကတော့ဟန်ဂရီကနေအနောက်ဥရောပနိုင်ငံတွေကိုယထာကားနဲ့အပြင်ခြေချင်းခီးနှင်ခဲ့ကြတာပါ။ဒီကနေ့မှလည်းဟန်ဂရီကိုနောက်ထပ်ဖြတ်ကျော်ဝင်ရောက်သူတွေရှိနေပါတယ်။လူအလုံးရင်းနဲ့ရွှေပြောင်းဝင်ရောက်မှုတွေကြောင့်ဥရောပနိုင်ငံတွေကြားမှာလည်းကွဲပြားမှုတွေရှိနေပါတယ်။ဥရောပသမဂ္ဂနိုင်ငံသားကြီးရအကြီးအကဲဖရက်ဒရီကာမိုကာရီနီကဒီဒုက္ခသည်တွေဟာဥရောပမှာနေထိုင်ဖို့အခုလိုဝင်ရောက်လာနေတာဖြစ်တယ်လို့သတိပေးပြောကြားပြီးဥရောပအနေနဲ့ဒီအခြေအနေကိုထိထိရောက်ရောက်ညီညွတ်ညွတ်တုံ့ပြန်ကင်တွယ်ဖို့တောင်းဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံသားကြီးဝန်ကြီးဆာဘက်ရှန်ကာစကာဒုက္ခသည်တွေအရင်းနဲ့လူအသေးပြောက်များလာတာတွေဟာဒုတိယကမ္ဘာစစ်အပြီးကြုံတွေ့ရတဲ့အကြီးဆုံးဒုက္ခသည်ဆိုင်ရာပြဿနာဖြစ်ပြီးဒီလိုအခြေအနေတွေဟာဥရောပအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အဖြေရှာဖို့လိုလာတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါရယ်။ Syria, Afghanistan, Iraq, Eritrea နဲ့ Somali နိုင်ငံကဒီရွှေပြောင်းဒုက္ခသည်တွေဟာစစ်ပွဲနဲ့ဆင်းရဲမွဲတင်မှုတွေကနေလွတ်မြောက်အောင်အခုလိုအလုံးအရင်းနဲ့သူတို့နိုင်ငံတွေစီကနေထွက်ခွာလာတာဖြစ်ပါရယ်ခင်ဗျာ
။ Russia နိုင်ငံအနေနဲ့စီးရီးယားနိုင်ငံတည်းမှာစစ်အင်အားတိုးချဲ့တိစောက်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်နေလို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီလိုလုပ်ရမျိုးဟာအပြစ်မဲ့ပြည်သူတွေကိုပိုအသက်ဆုံးရှုံးစေနိုင်တယ်လို့စီးရီးယားနိုင်ငံမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့ IS စစ်သွေးကြွနှိမ်နင်းရေးကိုထိတ်တိုက်တွေ့နိုင်တဲ့အန္တရာယ်ကိုဖြစ်စေနိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကသတိပေးလိုက်တာဖြစ်ပါတယ်။စနေနေ့ကရုရှားနိုင်ငံသားဝန်ကြီးနဲ့တယ်လီဖုန်းနဲ့စကားပြောဆွေးရမှာအမေရိကန်နိုင်ငံသားဝန်ကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။တကယ်လို့ရုရှားအနေနဲ့စီးရီးယားနိုင်ငံထဲမှာစစ်အင်အားတိုးချဲ့တိစောက်နေတဲ့အချက်ကတိကျမှန်ကန်နေဆိုရင်ဒီလောက်ရကနောက်ထပ်ပြစ်ပက္ခတွေကိုတိုးလာစေလိမ့်မယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဒီသတိပေးချက်ကိုရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ကလူသိရှင်ကြားတုံ့ပြန်ပြောဆိုတာမျိုးမဟုတ်ပေမဲ့အခုလနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပမယ်အမေရိကန်နဲ့စီးရီးယားနိုင်ငံတန်တမန်တွေ့ဆုံဆွေးနွေးရေးအတွက်သဘောတူညီထားကြပြီဖြစ်ပါတယ်။ရုရှားနိုင်ငံအနေနဲ့စီးရီးယားစစ်တပ်ကိုလေ့ကျင့်သင်တန်းပေးတာနဲ့စစ်ရေးအထောက်ပံ့တွေကိုအလေးပေးဆောင်ရွက်နေတဲ့အကြောင်းသမ္မတပူတင်ကတောက်ကြာနေကပြောဆိုခဲ့ပါတယ်။ဂျာတာဘရီနီကတော့စီးရီးယားကိုရုရှားစစ်လေယာဉ်တွေပြန်တန်းနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကအနည်းငယ်စောင့်ကြည့်နေတယ်လို့အမေရိကန်တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။
ရှီယာသဘုံတွေရဲ့ဒုံးကျည်နဲ့တက်ခဲမှုကြောင့်ဆော်ရီနိုင်ငံကဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ဝင်55ဦးထက်မနည်းသေဆုံးခဲ့ပြီးနောက်တည့်ရက်ဖြစ်တဲ့စနေနေ့မှာပဲအာရဲဆော်ဘွားများပြည်ထောင်စု UAE ကစစ်လေယာဉ်တွေဟာယေမန်နိုင်ငံတော်ဝမ်းမှာရှိတဲ့သဘုံပစ်မှတ်တွေကိုပုံကျဲတိုက်ခိုက်ခဲ့ကြပါတယ်။အီရန်နိုင်ငံရဲ့မဟာမိတ်ဟူသီသဘုံတွေတနှစ်နီးပါးကြာထိန်းချုပ်ထားတဲ့ယေမန်နိုင်ငံမြို့တော်ဆာနာကဆေးဘက်ဆိုင်ရာသတင်းအမြစ်တွေအဆိုအရလေကြောင်းတိုက်ခိုက်မှုအတွင်းဆာနာမှာအရက်သား24ယောက်လည်းသေဆုံးခဲ့ပါဗျ။ဒီဆာနာမြို့အရှေ့ဘက်ကီလိုမီတာ120လောက်မှာရှိတဲ့မာရစ်မြို့ကလက်နက်ခဲယမ်းတူလောင်ရ ုံတစ်ခုကိုတပုံရီရဲ့ဒုံးချင်တန်တိုက်ခိုက်မှုအတွင်းမှာစော်ရီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ပြီးနောက်တစ်ရက်မှာပဲလေကြောင်းထိုးစစ်တွေစတင်ခဲ့တာပါဒီတိုက်ခိုက်မှုအတွင်းမှာပဲ UAE တပ်ဖွဲ့ဝင်45ဦးသေဆုံးသွားကြောင်းလဲစော်ရီသတင်းမှာစနေနေ့ကဖော်ပြတဲ့အတွက်ဒါဆိုရင်ယေမန်နိုင်ငံအတွင်းမှာစော်ရီနိုင်ငံရဲ့ပထမဆုံးအကြိမ်ဆုံးရှုံးမှုတစ်ခုလည်းဖြစ်ခဲ့ပါတယ်အီရန်ကကြောရော့နောက်ခံပေးထားတဲ့ရှီယာဟူသီတပုံတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေလှုပ်ဆောင်နေတဲ့ယေမန်နိုင်ငံမှာမြေပြင်တပ်ဖွဲ့ဝင်တွေစေလွတ်ထားတယ်ဆိုတာကိုလည်းဆော်ရီနိုင်ငံကပထမဆုံးလူသိရှင်ကြားဝန်ခံခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ဂွတ်ဒီမာလာနိုင်ငံမှာအဂတိလိုက်စားမှုဆဆွဲချက်တွေနဲ့သမ္မတအော်တိုပေရက်မော်လီနာဂျာတာဘရီနီကနှုတ်ထွက်ခဲ့ရပြီးတဲ့နောက်ရွေးကောက်ပွဲရက်ရွှေ့ဖို့တောင်းဆိုနေတဲ့ကြားကပဲဒီကနေ့တနင်္ဂနွေနေ့မှာသမ္မတရွေးပွဲကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ပတ်တောက်ချာနေ့ကအဂတိလိုက်စားမှုဆွဲချက်တင်ခံထားရတဲ့ Paris Molina ကိုစစ်ဆေးမဲ့တရားရုံးချုပ်ရှေ့မှာသူ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့ရာနဲ့ချီတဲ့လူတို့ကဆန္ဒပြခဲ့ကြပါတယ်။နောက်နှစ်ဆမဲ့သမ္မတသက်တမ်းအတွက်သမ္မတအစ်တတယောက်ရွေးချယ်ဖို့ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။သမ္မတအစ်တာဝန်စမထမ်းခင်ချိန်အထိဂျာတာဘရင်းတွေကယာရုကထွက်ရတဲ့သမ္မတဟောင်းရဲ့နေရာမှာလက်ရှိသူသမ္မတ Agendro မလဒိုနာတို့ကသမ္မတအဖြစ်နဲ့တာဝန်ယူဖို့ကြံသစ္စာချိန်ဆခဲ့ပြီလည်းဖြစ်ပါတယ်။လောလောဆယ်အဂတိလိုက်စားမှုဆွဲချက်တင်ခံထားရတဲ့သမ္မတဟောင်းပဲရစ်မိုလီနာကတော့သူ့ကိုဆွဆွဲထားတဲ့ The Line လို့နာမည်ဝှက်ပေးထားတဲ့လက်ပေးသူရဲ့ဒေါ်လာ၈သိန်းကိုလက်ခံခဲ့တယ်ဆိုတဲ့ကိစ္စမှာသူတကယ်အပြစ်မရှိဘူးလို့တရားရုံးချုပ်မှထွက်ဆိုခဲ့ပါတယ်။အဲ့ဒီ The Line ဆိုတဲ့နာမည်ဝှက်ဟာသွင်းကုန်ခွန်အတွက်တရားဝင်ပေးရမယ့်အခွန်တွေကိုရှောင်တိမ်နိုင်ဖို့စီးပွားရေးသမားတွေကအသုံးပြုတဲ့တီးတဲ့တယ်လီဖုန်းလိုင်းကိုရည်ညွှန်းပြီးပေးထားတဲ့နာမည်ဖြစ်တယ်လို့လည်းပြောဆိုထားပါတယ
် UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ထိုင်းစစ်တပ်ရဲ့ NRC လို့ခေါ်တဲ့အမျိုးသားပြည်လည်တီဆောင်ရွက်ကောင်စီကအသစ်ရေးဆွဲတင်ပြလာတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ပတ်သက်လို့လက်မခံခဲ့တာကြောင့်ထိုင်းနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းစီပြန်လည်သွားရောက်မဲ့အရေးအာနောက်နှေးခဲ့ရပြီဖြစ်ပါတယ်။ဒီအဆိုပြုချက်ကို135မဲ105မဲနဲ့မဲခွဲဆုံးဖြတ်ပြီးတော့ပယ်ချလိုက်ကြပါထောက်ခံမဲ124မဲရရှိမှသာဒီဖွဲ့စည်းပုံအခြေခံဥပဒေအစ်ကိုအတည်ပြုနိုင်မှာဖြစ်ပြီးမဲခွဲဆုံးဖြတ်ရမှာကိုယ်စားလှယ်9ဦးကတော့ဘယ်ဘက်ကမှမဲမပေးကြားနေခဲ့ပါတယ်။ထိုင်းအာဏာသိမ်းဆိုရဟာဖွဲ့စည်းပုံအခြေခံဥပဒေအစ်ကို6လအတွင်းရေးဆွဲဖို့ကော်မတီတစ်ရက်ကိုထပ်မံဖွဲ့စည်းပေးမှာဖြစ်ပြီးဒီဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲမကျင်းပမီမှာ NRC ကအတည်ပြုပေးရမှာပါ။ဒီအချိန်ဒီအရလာမယ့်2019ခုနှစ်ဧပြီလလောက်မှာရွေးကောက်ပွဲကျင်းပကောင်းကျင်းပနိုင်မှာဖြစ်ပါတယ်။တကယ်လို့ဒါအခုတင်ပြလာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကို NRC အနေနဲ့အတည်ပြုပေးခဲ့ရင်ရွေးကောက်ပွဲကိုလာမယ့်2016ခုနှစ်အကုန်ပိုင်းမှာကျင်းပဖို့အာဏာသိမ်းအစိုးရကစီစဉ်ထားခဲ့တာပါ။တိုင်းပြည်မှာအခြေအနေအကျတဲပေါ်လာတဲ့အခါမှာစစ်တပ်ကအများစုပါဝင်တဲ့23ဦးပါအဖွဲ့ကနေနိုင်ငံအာဏာကိုလွှဲပြောင်းရယူခွင့်ကိုထည့်သွင်းထားတာကြောင့်ဒီဥပဒေသစ်ဟာစစ်တပ်ကိုအာဏာပိုပေးထားတယ်ဆိုပြီးနိုင်ငံရေးပါတီအတော်များများကပြစ်တင်ဝေဖန်ခဲ့ကြပါတယ်။လုံခဲ့တဲ့နှစ်မေလကလေးကအာဏာသိမ်းယူခဲ့တဲ့ထိုင်းစစ်တပ်ဟာဝန်ကြီးချုပ်ယင်းလက်ရှင်နာဝတ်ကိုဖျောက်ချခဲ့ပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုလည်းဖျက်သိမ်းခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းယင်းလက်ရဲ့အကိုတက်ချင်ရှင်နာဝတ်2000ခုနှစ်မှာဝန်ကြီးချုပ်တာဝန်စတင်ထမ်းဆောင်ကလေးကထိုင်းနိုင်ငံအတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်လာခဲ့ပြီးတဲ့နောက်စစ်တပ်အာဏာသိမ်းမှုဖြစ်ပွားခဲ့တာပါ
။တရုတ်ဘဝဆိုးရကလက်ရှိတိဘက်ကိုပိုင်ချုပ်ခွင့်ရဒေသပေါ်ထားတဲ့ရိုးရာရင်ကျေးမှုနဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးလေးစားတဲ့မူဝါဒနဲ့ပတ်သက်ပြီးထပ်ပြီးတော့အတည်ပြုတဲ့စက္ကူပြူကြီးညာစရန်းကိုထုတ်ပြန်ကြေညာလိုက်ပါတယ်။တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အောင်မြင်တဲ့လှုံ့ထုံလှုံနီးတွေလို့နာမည်တက်ထားတဲ့အဲ့ဒီစက္ကူပြူကြီးညာချက်အရတိဘက်ရဲ့အကောင်ဆုံးရင်ကျေးမှုနဲ့ဓလေ့ထုံးစံတွေကိုလေးစားကာကွယ်ပြီးနောက်မျိုးဆက်တွေအဲ့ဒီရိုးရာဓလေ့တွေထွန်းကားအောင်ဆောင်ရွက်တဲ့နေရာမှာတိဘက်အနေနဲ့အများကြီးလှုပ်ခဲ့တယ်လို့မှတ်တမ်းတင်လောက်တဲ့အောင်မြင်မှုတွေရခဲ့တယ်လို့ပြောဆိုကြေညာခဲ့ပါတယ်။တိဘက်ဒေသရဲ့ကိုပိုင်ဘာသာစကားတည်ရန်အောင်ကာကွယ်ထိန်းသိမ်းရမှာအင်မတန်ထိရောက်မှုရှိပြီးဘာသာစကားတည်ရန်ခိုင်မြဲဖို့အတွက်ဒေသကကြောင်အားလုံးမှာတရုတ်နဲ့တိဘက်နှစ်ဘာသာသင်ကြားတဲ့နည်းလမ်းကိုဆက်ဆောင်ရွက်နေတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ခုချိန်အထိမူဂျိုမူလာရန်နဲ့လယ်ရန်စစ်မှာတရုတ်နဲ့တိဘက်နှစ်ဘာသာသင်ကြားဆရာပေါင်း3642ယောက်နဲ့တိဘက်ဘာသာသင်ဆရာပေါင်း5800ရှိနေပြီဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းကမ်းလွန်မှာစနေနေ့ညက၅ဖန်ဆက်လေးတစီနှမြုပ်ခဲ့တာကြောင့်လူ၁၀ယောက်သေဆုံးပြီးလူအချို့ပျောက်ဆုံးနေပါတယ်။အပန်းဖြေကျွန်းဖြစ်တဲ့ဂျီဂျူးကျွန်းသားမှာ၉ရန်၄ကျင်ရှိတဲ့ဒေါ်ဖင်၅ဖန်လေးကိုရှာဖွေတွေ့ရှိခဲ့တယ်လို့ကိုရီးယားကန်ယူရန်ဆောင်တပ်ကပြောပါတယ်။ချူကြကျွန်းကနေထွက်ခွာပြီးနိုင်ပိုင်းတော်ကြမှာရေဒီယိုအဆက်သွယ်လည်းပြတ်တောက်သွားပြီးအခုလိုရှာတွေ့ခဲ့တာပါ။လူ၃ယောက်ကိုရော့ကက်တင်ထိုင်ခဲ့ပြီးနီးစပ်ရာဆေးရုံကိုပို့ပေးခဲ့တယ်လို့ကန်ယူရန်ဆောင်တပ်ကပြောပါတယ်။ပြင်းထန်တဲ့လှိုင်းကြောင့်ရုတ်တရက်ဆက်လေးမောက်သွားတာလို့အသက်ရှင်ကျန်ရစ်သူတူကရုံဟက်သတင်းဌာနကိုပြောပါတယ်။သူနဲ့တခြားအသက်ရှင်ကျန်ရစ်သူတွေကမောက်သွားတဲ့လှေဘော်ကိုပြန်တက်ပြီးဆယ်နာရီကျော်ကြာနေခဲ့ပြီးတဲ့နောက်အခုလိုကယ်ဆယ်ရေးတွေနဲ့တွေ့ဆုံခဲ့တာလို့ဆိုပါတယ်။ထုတ်ပြန်ချက်တစ်ခုမှာတော့ဒေါ်ဖင်၅ဖန်ဆက်လီပေါ်မှာလူ22ယောက်ပါတယ်လို့ဆိုပေမဲ့ဒီဆက်လီမောက်စင်မှာစရင်းထဲမှာပါတဲ့လူ၄ယောက်ထက်မနည်းဟာလီပေါ်မှာရှိမနေခဲ့ပါဘူးအသက်ရှင်ကျန်ရသူတွေကတူဦးပါလဲစရင်းထဲမှာမပါဝင်ပါဘူးဒါစင်နဲ့ချီတဲ့စစ်သင်္ဘောတွေအရက်ဖက်သင်္ဘောတွေဟာဆက်လီမောက်တဲ့ဒေသတွေမှာနောက်ထပ်အသက်ရှင်ကျန်ရသူတွေကိုအခုခါမှရှာဖွေနေပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟဲကလည်းပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ဖို့တက်နိုင်သမျှအားလုံးဆောင်ရွက်ဖို့အမိန့်ပေးထားတယ်လို့ယုံဟက်သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ထိတ်တရသတင်းလေးကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်အစိုးရနဲ့ဒိုင်းနာလက်နက်ကန်အဖွဲ့တို့ကြားပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးဆွေးနွေးမှုတွေကနေတိုင်းသားများအားလုံးလက်ခံနိုင်တဲ့ညီညွတ်မှုကိုဥတီတဲ့ပုံစံနဲ့သွားတဲ့ငြိမ်းချမ်းရေးအဖြစ်အောင်မြင်စေချင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒါ့အပြင်နိုင်ငံတော်ဝန်လုံးမှရှိတဲ့တိုင်းသားတွေအားလုံးအခွင့်အရေးတန်းတူညီမျှမှုဖေဒရယ်စနစ်ကိုပေါ်ဆောင်နိုင်တဲ့အစိုးရတရားဖွဲ့စည်းနိုင်ရေးကြိုးပမ်းသွားကြဖို့အရေးကြီးတယ်ဆိုတာကိုဒီကနေ့ဟိုပုံးမြို့လူမှုစီဝေးပွဲမှာထပ်လောင်းပြောကြပါတယ်ပို့ဒေတာတွင်မူရစ်စေဝါတိုက်ဖြတ်ရေးကြိုးပမ်းမှုတွေနဲ့ UNODC ရဲ့ဘိန်းစားတို့စိုက်ကွင်းတွေကိုလည်းတွားရောက်လေ့လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အကြောင်းအသေးစိတ်ကိုတော့မတ်စုံမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပထမဦးဆုံးကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကဟိုပုံးပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်။တိုင်းရင်းဒေသတွေကြားနယ်မြေတည်ငြိမ်အေးချမ်းမှုရှိစေရေးအတွက်အခုလက်ရှိအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုတွေကိုတိုင်းရင်းသားအလုံးလက်ခံနိုင်တဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးဖြစ်စေချင်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။ငြိမ်းချမ်းရေးဆိုတာကလိုအပ်တယ်ဆိုတာဟာမွေးလာကလေးကသိတယ်လို့ပြောလို့ရပါတယ်။အခုဆိုလို့ရှိရင်အပြစ်ခတ်ရစဲရေးအတွက်ဆွေးနွေးနေကြတယ်။ကျမတို့ကတော့အောင်မြင်စေချင်တယ်။အပြစ်ခတ်ရစဲရေးဆိုတာဟာတိုင်းသားများအားလုံးလက်ခံနိုင်တဲ့ပုံစံနဲ့တည်မြဲနိုင်တဲ့ပုံစံနဲ့ဖြစ်စေချင်တယ်။ကျမတို့ဖွဲ့ချုပ်ကတော့ဒီလိုပဲရိုးရိုးသားသားမြင်ပါတယ်။အပြစ်ခတ်ရစဲရေးသဘောတူညီချက်ဆိုတာဟာတိုင်းသားများအားလုံးရဲ့ညီညွတ်မှုကိုဥတည်တဲ့သဘောတူညီမဲ့မျိုးဖြစ်စေချင်တယ်။နောက်ပြီးတော့လည်းတည်တံ့ခိုင်မဲ့သဘောတူညီချက်မျိုးဖြစ်စေချင်တယ်။ဒီနေ့သဘောတူပြီးတော့နောက်တစ်နေ့ပြိုကွဲမဲ့ဟာမျိုးဆိုရင်ဘာမှအလေးပင်မရှိဘူး။
တောင်တန်းနဲ့ပြည်မကြအခွင့်အရေးတန်းတူညီမျှရှိစေမဲ့တိုင်းရင်းသားပြည်သူလူထုအားလုံးလိုလာတဲ့စစ်မှန်တဲ့ဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားကြရမှာဖြစ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေကိုထပ်လောင်းပြောဆိုရှင်းလင်းခဲ့ပါတယ
်။လွတ်လပ်ရေးရခဲ့တာဆိုရင်အခုဆိုရင်68နှစ်ရှိသွားပါပြီ။ဒီ68နှစ်အချိန်အတွင်းမှာကျမတို့လိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတစ်ခုဆိုတာဟာမပေါ်ပေါက်သေးပါဘူး။ဒီလိုဖက်ဒရယ်ပြည်ထောင်စုတစ်ခုပေါ်ပေါက်မှကျမတို့တိုင်းသားများအားလုံးဟာလွတ်လွတ်လပ်လပ်လုံလုံခြုံခြုံအေးအေးဆေးဆေးနဲ့ဒီနိုင်ငံအတွင်းမှာတွတ်တက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ဟုတ်ကဲ့ကျမတို့တွေအားလုံးလိုလားတဲ့အပြောင်းလဲတွေကိုတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းနဲ့ရွေးကောက်ပွဲတွေရတဲ့တစ်ဆင့်လုပ်ယူဖို့ဆိုတာဟာအင်မတန်မှအရေးကြီးပါတယ
်။ဒေါအောင်ဆန်းစုကြည်ဟာဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံချိန်တိုင်းမှာတိုင်းရင်းသားတွေကိုဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပအိုခီးစဉ်အတွင်းဒေသတွင်းလူငယ်တွေကိုအညွန့်ကြိုးစေတဲ့မူရစ်စေဝါပြသနာကိုလည်းဦးစားပေးဆွေးနွေးခဲ့ပါတယ်
။ကျမတို့ရဲ့နိုင်ငံရဲ့လူငယ်တွေအတွက်အင်တာမအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေပါတယ်။မူရစ်စေဝါရဲ့အန်ဒီဟာကျမတို့နိုင်ငံတနိုင်ငံလုံးမှာပြန့်နှံ့နေတယ်။ဒီဟာကိုကျမတို့ထိချုပ်နိုင်မှကျမတို့နိုင်ငံရဲ့အနာဂတ်အတွက်ကောင်းမှာပါ။အချိန်ထဲမှာလည်း ကျမတို့နိုင်ငံရဲ့အနာဂတ်အတွက်ဆိုတာဟာနိုင်ငံရေးအတွက်နိုင်ငံရေးအရာလိုအပ်မဲ့ကိစ္စတွေရှိပါတယ်ဒီလိုနိုင်ငံရေးအရာလိုအပ်မဲ့ကိစ္စတွေဟာကျမတို့ပြည်သူအားလုံးနဲ့သက်ဆိုင်ပါတယ်အထူးဖြင့်ကျမတို့ဟာဒီရာဇုစိတ်ဓာတ်နဲ့တိုင်းသားတွေအားလုံးစုပေါင်းပြီးတော့ညီညီညာညာလုပ်ဖို့လိုတဲ့ကိစ္စတစ်ခုဖြစ်ပါတယ်
အဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသရှမ်းပြည်နယ်ခရီးစဉ်ကိုဘာကြောင့်ရောက်လာဖို့စီစဉ်ပစ်ခဲ့တယ်ဆိုတာကိုလည်းခရီးစဉ်စီစဉ်သူဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကအခုလိုရှင်းပြပါတယ
်ပအိုးကိုပိုင်အုပ်ချုပ်ဒေသပုဂ္ဂိုလ်တွေကပအိုး NLD တွေဖိတ်ခေါ်လို့သွားတာပါခင်ဗျ NLD ပါတီကဗမာပါတီမှာပါတီတို့ပြောနေကြတာမဟုတ်ဘူးကျွန်တော်တို့ NLD မှာပအိုး NLD လည်းရှိတယ်ရှမ်း NLD လည်းရှိတယ်ကယား NLD လည်းရှိတယ်လူမျိုးပြည်နယ်တွေမှာဆင်းကရင်ပြည်နယ်ပြာပြင်းနဲ့ရခိုင်ပြင်းနဲ့ကချင်ပြင်းနဲ့ရှမ်းပြင်းနဲ့ဘယ်ပြင်းနဲ့မှမဆို NLD ကလူတွေကတဝက်ကျော်လောက်ပါတယ်အဲကျွန်တော်တို့ပါတီကပြောရီပါတီဆိုတာကိုပြကျင်တာအဲ့ဒါအဓိကပါပဲသူတို့ရေနိုဒီကအဲ့ဒီဒေသမှာဒီစီဝါနဲ့ပတ်သက်ပြီးတော့ပြန်လဲပန်းကြိုင်းလုပ်ငန်းတွေပါတီလုပ်တယ်ဆိုတော့ပြတာလေပြကျင်လို့ပါတာဖိတ်တာ
ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသခံတိုင်းရင်းသားတွေဘက်ကအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုလိုက်လိုက်လဲလဲကြိုဆိုခဲ့ကြတယ်လို့လည်းရှမ်းပြည်နယ်ဒေသခံတဦးဖြစ်တဲ့ဦးမျိုးကပြောပါတယ်
ဟုတ်တိုင်းသားတွေဘက်ကတော့အားလုံးထောက်ခံမှုအပြည့်အဝရှိကြတယ်။ဒီစဉ်မှာကျွန်တော်တို့ဟိုဘိန်းစားတို့စိုက်ကျွေးရေးတွေလုပ်တဲ့နေရာမှာကိုရန်ကိုကြကျင်းစင်းပြီးတော့တောင်သူတွေနဲ့စကားပြောပါတယ်။ကျွန်တော်တို့ဟိုပုံဟောပြောပွဲရတော့ဒေတာဖွံ့ဖြိုးရေးပေါ့နော်တောင်သူတွေအမခန့်ချက်အဲ့ဒီအခါလေးတွေကစကားပြောဖြစ်ပါတယ
်။ပေါ့အိုးကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုပထမအကြိမ်တွားရောက်ဖို့စီစဉ်ခဲ့ပေမဲ့ပြတ်သွားခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့တွားရောက်နိုင်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာနှစ်ရက်တာခီးစဉ်အတွင်းမှာတောင်ကြီးမြို့မှာရှမ်းပြည်နယ်တောင်ပိုင်းတစ်ခုလုံးက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့တွေ့ဆုံမှုရှိပြီးတနင်္ဂနွေညနေမှာပဲရန်ကုန်မြို့ကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။
ဒီရွေးမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းဘက်ကုံစနစ်တင်းငွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီရွေးမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ပြီးခဲ့တဲ့လကရေဘေးတင့်ခဲ့တဲ့သကိုင်းတိုင်းအတွင်းမှာပဲမြေရေကြီးမှုတွေစိုးရိမ်ရေမှတ်တွေကျော်လွန်နေပြီဖြစ်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့ထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာတော့သကိုင်းတိုင်းတွင်းကမော်လိုက်မြို့မှာဆိုရင်စိုးရိမ်ရေမှတ်က9ဘီကွက်အထိမြင့်တက်နေပြီလို့လည်းဖော်ပြထားပါတယ်။ဒီအတွက်ဒေသခံတွေကိုဘေးလွရာကိုတိတ်ရှောင်ဖို့ကိုလည်းသတိပေးနေပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မိုးရွာသွန်းမှုတွေမြေရေကြီးမှုတွေနဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့မှုတွေကြောင့်မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်12ခုလုံးမှာရေဘေးဒဏ်ကိုခံစားခဲ့ရပါတယ်။ဒီထဲကသကိုင်းတိုင်းရခိုင်ပြည်နယ်အပါအဝင်တိုင်းနယ်ပြည်နယ်၄ခုကတော့အစိုးဆုံးနေရာဒေသတွေအဖြစ်အစိုးရကသတင်းထုတ်ပြန်ခဲ့တာပါ။အခုအခါမှာတော့ချင်းတွင်းမြေကြီးကြီးလာတဲ့အတွက်သကိုင်းတိုင်းအထက်ပိုင်းတွေဖြစ်တဲ့မော်လိုက်မြို့နယ်အပါအဝင်မြို့နယ်၄ခုလောက်မှာစိုးရိမ်ရေမှတ်တွေကျော်လွန်နေပြီဖြစ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်မှုဦးကျော်လင်ဦးကအခုလိုပြောပါတယ်
။စိုးရိမ်ရေမှတ်အထက်ဆက်လက်မြင့်တက်နိုင်တဲ့အခြေအနေကတော့ဒီချင်းတွင်းမြေကြီးရာဆိုလို့ရှိရင်နဲ့မော်လိုက်မြို့မှာ9ဘီကွဲခန့်ကလေးဝမ်းမြို့မှာ6ဘီကွဲခန့်မင်းကင်းမြို့မှာ9ဘီခန့်မုံရွာမြို့မှာ2ဘီကွဲခန့်အဲ့ဒီမြို့ရဲ့စိုးရိမ်မှတ်အပြီးပြည့်အထက်မှာကျော်လွန်နေပြီးတော့တဲ့နောက်တစ်ရက်အတွင်းမော်လိုက်မြို့မှာဘီကွဲခန့်နောက်နှစ်ရက်အတွင်းကလေးဝမ်းမြို့နဲ့မင်းကင်းမြို့တွေမှာ2ဘီကွဲခန့်စီနဲ့မုံရွာမြို့တွေမှာ2ဘီခန့်ဆက်တက်လာနိုင်ပြီးတော့အဲ့ဒီမြို့တွေရဲ့စိုးရိမ်မှတ်အထက်မှာဆက်လက်တည်ရှိနိုင်တဲ့ကြားမလို့အဲ့ဒီဒေတာတွေမှာဆိုလို့ရှိရင်ကန်ဒီနဲ့မြေနေပိုင်းတွေတိုင်းတွေတွေနဲ့ဒူတင်သတိပြုဆောင်ရှားကြဖို့အကြံပြုရပါတယ်ဆိုပြီးတော့ကျွန်တော်တို့ဟာနာထုတ်ပြန်ထားပါတယ်ခင်ဗ
ျ။သကိုင်းတိုင်းအတွင်းမှာတော့ဒုတိယအကြိမ်အဖြစ်ရေကြီးမှုတွေပြန်ဖြစ်နေပြီးမော်လိုက်ဟုံမလင်းသလင်းကြီးမြို့နယ်တွေမှာရေတွေပြန်ကြီးနေတဲ့အကြောင်းကိုတော့သကိုင်းတိုင်းကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကလည်းအခုလိုပြောပါတယ်
။ကိုဟုံမလင်းတို့မော်လိုက်ရောရေကြီးနေတာနဲ့ကြက်ပြီးတော့မြေမိုးတွေလည်းရွာနေကြရတယ်။အခုအန်တီတို့ဒီဘက်ကချင်းချင်းမြေကလည်းချင်းချင်းမြေကလည်းကြီးလာပြီ။ကြီးလာတော့အခု အန်ဒရစနီးကြီးနဲ့ရဟိုတနေ့ရေကြီးခဲ့တဲ့ရွာလေးအခုရေရက်ကူပေါင်းလေလောက်တောင်ထပ်ပြန်ဝင်လာကြတယ်အဲ့လိုမျိုးတော့ဖြစ်ကြတော့ပဲအန်ဒရတိရလေ
းလက်ရှိမှာတော့မော်လိုက်မြို့နယ်ထဲမှာမြို့ရဲ့နေရာတော်များများမှာရေနစ်မြုပ်နေတဲ့အတွက်ကုညီကဲစရေးတွေလည်းလိုအပ်နေတာပါအနှိမ့်ပိုင်းကရက်ခွက်အတော်များများရေနစ်မြုပ်နေတဲ့အတွက်ရေဘေးတင့်သူရာကနန်းလောက်ဟာအမြင့်ပိုင်းရက်ခွက်တွေကဖုံးတော်ကြီးကျောင်းတွေမှာခိုလုံနေရပြီဖြစ်ပါတယ်မော်လိုက်မြို့မှာရေအမြင့်ပေက6ဘေခွဲကျော်နေတဲ့အတွက်တစ်မြို့လုံးနီးပါးဟာရေလွှမ်းမိုးမှုတွေကိုကြုံနေရပါတယ်မြို့လဝတာနယ်ဇလဗေဒဦးစီးဌာနကတော့အဲ့ဒီမြို့နယ်တွေမှာနောက်နှစ်ရက်လောက်ထိရေတွေမြင့်တက်နိုင်ကြောင်းသတိပေးကြေညာထားပါတယ်စကိုင်းတိုင်းမန္တလေးတိုင်းကယားပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်မွန်ပြည်နယ်တို့ပါလဲနေရာကွက်ပြီးမိုးကြီးမှုတွေရှိနိုင်တယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အစိုးရရဲ့သတင်းတွေမှာတော့မြန်မာပြည်တဝမ်းမှာပြီးခဲ့တဲ့လတွေအတွင်းဖြစ်ပွားခဲ့တဲ့ရေဘေးကြောင့်လူပေါင်း16သိန်းကျော်ရေဘေးသင့်ခဲ့ပြီးလူဦးရေ120ကျော်တေဆုံးခဲ့ကြောင်းဖော်ပြထားပါတယ်ရှင်
။မအေးအေးမှစူးစီးတင်ပြပေးခဲ့တာပါရှင်။ခုကတော့ကချင်လူငယ်တွေရဲ့ဆွေးနွေးပွဲအကြောင်းပြောပြပေးပါအောင်မယ်။နိုင်ငံတွင်းမှာရှိတဲ့ကချင်လူငယ်တွေကိုဘက်ပေါင်းစုံဖွံ့ဖြိုးတိုးတက်ရေးမှာလက်တွဲခေါ်ဆောင်နိုင်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ပြည်တော်စုကိုရောက်ရှိနေကြတဲ့ကချင်နှစ်ချင်းခရီးရန်လူငယ်တွေရဲ့ပထမဆုံးညီလာခံကိုဖလော်ရီဒါပြည်နယ်မှာစက်တဘာလ4ရက်နေ့ကနေစလို့9ရက်နေ့အထိဆွေးနွေးနေကြပါတယ်။ကချင်လူငယ်တွေသွေးစည်းညီညွတ်ရေးကိုပါဥတီဆွေးနွေးနေကြတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျက်ဆန်ဗေးမှာပြုလုပ်တဲ့ညီလာခံကိုကိုရိုင်းတက်ရောက်သတင်းယူနေတဲ့နတ်လက်ဖိုင်ကပြောပြပေးပါဦးရှင်။
လွတ်လပ်တဲ့နိုင်ငံလို့အမည်ပေးထားတဲ့ကချင်နစ်ချင်းခရစ်ယာန်အသင်းတော်လူငယ်များရဲ့ပထမဆုံးချိန်ပြုလုပ်တဲ့ဒီညီလာခံအစည်းအဝေးမှာတော့ပြည်ပရောက်ကချင်လူငယ်တွေအနေနဲ့ကချင်ဒေသရှိလူငယ်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးကိုလက်တွဲခေါ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့ကျင်းပကြောင်းတိတ်ခေါ်တော်ရစီယာခလမ်ဆမ်ဆုံကအခုလိုပြောပြပါတယ
်။ဒီအမေရိကန်မှာရောက်ရှိနေတဲ့ကျွန်တော်ဒီကချင်နစ်ချင်းခရစ်ယာန်လူငယ်များအနေနဲ့ဒီမာလာရောက်စုစည်းခြင်းအဖြစ်တယောက်နဲ့တယောက်ပုံမရင်းနှီးခွင့်ရရှိမဲ့အပြင်ပေါ့တနေ့နေ့ဒီလူငယ်များရဲ့ဒီလိုစီယုံအားဖြင့်ဒီအမြင့်နိုင်ငံမှာရှိတဲ့ကျွန်တော်တို့ဒီကချင်လူမျိုးများဒါမကမြန်မာပြည်မှာရှိတဲ့ကျွန်တော်ဒီတိုင်းကများအားလုံးကိုလည်းလာရောက်ဥဆောင်နိုင်မယ်ဆိုတဲ့ဟိုရည်ရွယ်ချက်နဲ့မျိုးလင်းချက်ကြီးစွာနဲ့ကျွန်တော်တို့လာရောက်ဆုံစီးခြင်းဖြစ်ရှိပါတယ
်အခုလုံညီလာခံတော့အမေရိကန်မှာရှိတဲ့ပြည်နယ်ပေါင်း70ပြည်နယ်ကကချင်လူငယ်တွေတက်ရောက်တာဖြစ်ပါတယ်ဒီညီလာခံတက်ရောက်တဲ့လူငယ်ကသူ့အမြင်ကိုအခုလိုပြောပါတယ
်။အများကြီးရပါတယ်။သူတစ်ခင်ကျွန်တော်ကချင်နေကြောင်းမတော့ကချင်သမိုင်းကျွန်တော်ပဲရလာလဲဆိုရခါတယ်အကုန်လုံးကျွန်တော်နာနာချစ်ချစ်ပို့ပြီးတော့မလေးလာခွင့်ရတယ်။အရင်ကတော့ဘယ်မှာတင်ရမှန်းတော့မသိဘူးเนาะ။အင်တာနက်မှာလည်းမတွေ့ဘူး။ဒါပေမဲ့ဒီကုန်တီးရဲ့ဆရာတွေနဲ့ကျွန်တော်လာပြီးတော့မှတင်ရလေးလာခွင့်ရတယ်ပြီးတော့မှချင်းနေလဲကျွန်တော်သိမ့်မတွေ့ဘူး။မတွေ့ဘူးเนาะ။တော်တော်တော်မှာနေတော့ချင်းနေအများကြီးမရှိဘူး။ဒါပေမဲ့ဒီမှာလာတော့ချင်းနေရရာနဲ့ချီပြီးရှိတယ်ဆိုတော့အကချင်းနေအများကြီးနဲ့ကျွန်တော်တီးရခွင့်အခွင့်ရှိတယ်
American ပြည်ထောင်စုကိုကချင်လူမျိုးတွေအခြေချရွှေ့ပြောင်းနေထိုင်ကြတာဆိုရင် 1990 နှစ်လွန်လောက်ကပါအများဆုံးအားဖြင့်တော့ဒုတိယနိုင်ငံတွေဖြစ်တဲ့မလေးရှား၊ထိုင်းနဲ့ဂွမ်ကလာတာအခုဆိုရင် 3,000 ကျော်လောက်ရှိနေပါပြီကျမနိုင်ငံဖိုင်ပါညီလာခံကျပရာဖလော်ရီဒါပြည်နယ် Jacksonville ကနေတင်ပေးပို့နေတာဖြစ်ပါတယ်ရှင်
ထိုင်ကလိုဝါလုံးစာတွင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်ဟာစပြီးအနေဆုံးလိုအပ်ကားတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီ။အခုလိုလာစာတွင်းမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ့်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲ။အခုလာမယ့်အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်တော်ရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ရှင်။တရုတ်ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေကိုအင်တာနက်ကနေသတင်းဖောက်ထွင်းခိုးယူမှုအတွေ့စီးပွားရေးပိတ်ဆို့ဒဏ်ခတ်ဖို့အမေရိကန်အစိုးရကပြင်ဆင်နေပါတယ်။အမေရိကန်နိုင်ငံကုန်သွယ်ရေးလျှို့ဝှက်မှုတွေကိုဖောက်ထွင်းခိုးယူခဲ့တာကနေအကျိုးအမြတ်ရခဲ့သူတွေအပေါ်အခုလိုအရေးယူရတာက ဒီလိုရဟာဆိုရင်နိုင်ငံတော်အရေးပေါ်ကိစ္စဖြစ်တယ်လို့သမ္မတကကြေညာချက်ထုတ်ပြီးမှလိုက်ပြီးတော့လှုပ်ဆောင်လာတာဖြစ်တယ်လို့လည်းသုံးသပ်နေပါတယ်တရုတ်သမ္မတရဲ့အမေရိကန်ခီးစင်မတိုင်ခင်ဖြစ်လာတဲ့ဒီပိတ်ဆို့အရေးယူမှုအကြောင်းကိုတော့ VOA သတင်းထောက်ပီတာဗက်တီသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအမေရိကန်အရာရှိများစွာကိုကိုးကားထားတဲ့ဒီသတင်းထဲမှာတရုတ်ကုမ္ပဏီတွေနဲ့လူတူးချင်းကိုစီးပွားရေးတက်ခတ်ဖို့အခုတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်ဒါပေမဲ့တရုတ်သမ္မတရှီဂျင်ပင်အမေရိကန်ကိုလာရောက်မဲ့အချိန်နာနောက်နှစ်ပတ်ခန့်အကြာမှာမှနောက်ဆုံးဆုံးဖြတ်ချက်ချဖို့ရှိတယ်လို့ဆိုပါတယ်အခုလိုစီးပွားရေးတန်ခတ်ရင်တော့ဗန်စင်းနဲ့ပိုင်ဆိုင်မှုတွေကိုပိတ်ပင်သိမ်းဆည်းပစ်တာငွေကြေးပေးချေဖြတ်သန်းမှုတွေကိုပိတ်ဆို့တာတွေပါလာဖို့ရှိပါတယ်အခုလိုအချိန်ကြိုက်လို့တာဟာတရုတ်ရဲ့အင်တာနက်ဆိုင်ဘာဖောက်ထွင်းခိုးယူမှုတွေကိုအမေရိကန်အရာရှိတွေဘက်ကတကယ့်ကိုဒေါသဖြစ်နေတာကိုပြတာဖြစ်နိုင်တယ်လို့ဒီ Washington Post သတင်းမှာဖော်ပြထားပါတယ်အခုလိုအင်တာနက်ကနေဖောက်ထွင်းတက်ခိုက်နေတာကိုတရုတ်နိုင်ငံတခုတည်းလုပ်တာတော့မဟုတ်ပေမဲ့တရုတ်ကအများဆုံးလုပ်နေတာဖြစ်တယ်လို့ဒီသတင်းမှာဆက်ရှင်းပြထားပါတယ်။ FBI လို့အတူကောက်ခေါ်တဲ့ Federal စုံစမ်းစစ်ဆေးဘီရိုကမနစ်ခါတုန်းကဒီအင်တာနက်ဖောက်ထွင်းမှုတွေ53ရာခိုင်နှုန်းမြင့်တက်ခဲ့ရမှာတရုတ်ကလုပ်တာအများစုဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။တရုတ်ဘက်ကတော့အခုလိုလုပ်နေတာကိုငြင်းဆန်ထားပြီးသူကိုယ်တိုင်တောင်အင်တာနက်ကလျှို့ဝှက်ထောက်လန်းတက်ခိုက်တာတွေခံရတယ်လို့ဆိုပါတယ်။တကယ်တော့ NSA လို့တူကခေါ်တဲ့ American လုံခြုံရေး Agency ကထောက်လန်းရေး Edward Snowden အနေနဲ့ American ရဲ့တကမ္ဘာလုံးမှာအကြီးအကျယ်လှုပ်ဝှက်ထောက်လန်းနေတာတွေကိုဖွင့်ချခဲ့ပြီးကတည်းကတရုတ်ကအခုလိုပြောလာခဲ့တာပါ။ဒါပေမဲ့သမ္မတဥပမာအနေနဲ့အခုလိုအင်တာနက်ဖောက်ထွင်းသူတွေကိုတီးတန့်အရေးယူနိုင်ဖို့ဒီနှစ် AP မှာသမ္မတအမိန့်တစ်ခုထုတ်ပြန်ပြီးစီးပွားရေးတန်ခတ်မှုလုပ်ဖို့ပြင်ဆင်လာခဲ့ပါတယ်။အခုလို American ရဲ့လုပ်ရည်ဟာအင်တာနက်စစ်ပွဲဆွနွဲဖို့လုပ်တာမဟုတ်ဘဲတရုတ်ကိုနည်းနည်းဟန့်နိုင်အောင်ဖြစ်တယ်လို့ဒါ diplomat လို့ခေါ်တဲ့အာရှပစိဖိတ်သတင်းတွေရေးတဲ့ editor Ankit Panda ကသုံးသပ်ပြပါတယ
် I think that this is an attempt to moderate China's behavior to impose costs to show China that there will be
ကျွန်တော်ထင်ပါတယ်ဒါကတရုတ်လုပ်ရက်ကိုနည်းနည်းတန့်သွားအောင်ပါအခုလိုလုပ်တာအတွက်ထိခိုက်မှုတွေရှိမယ် internet ဖောက်သွင်းမှုနဲ့သတင်းခိုးယူမှုတွေအတွက်လူတူးချင်းအတွက်ရောကုမ္ပဏီတွေအတွက်ပါထိခိုက်မှုဖြစ်မယ်လို့တရုတ်ကိုပြောချလိုက်တာပါတရုတ်ဘက်ကတော့ပြန်ပြောနိုင်ပါတယ်တရုတ်တစ်ခုတည်းအခုလိုလုပ်တာမဟုတ်ဘူး Edward Snowden ဖွင့်ချမှုနောက်မှာပေါ်လာသလိုအမေရိကန်ဘက်ကလည်းအခုလိုလုပ်နေတယ်လို့ပြန်ညှင်းနိုင်ပါတယ်ဒါပေမဲ့ Washington ဘက်ကတော့နိုင်ငံတော်လုံခြုံရေးအတွက်ထောင်လန်းတာနဲ့ခုလိုဖောက်ထွင်းခိုးယူတာတွေကကွာခြားတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်တဲ့သဘောရှိပါတယ
်ဒါပေမဲ့အခုလိုစီးပွားရေးပိတ်ဆို့တန်ခတ်တာတစ်ခုတည်းကြောင့်တော့တရုတ်ဘက်ကလုပ်ပုံကင်ပုံပြောင်းမှာမဟုတ်ဘူးတန်တမာရေးဖီအားနဲ့လက်တွေ့အရေးယူမှုတွေပါတွဲလုံနိုင်မှာတရုတ်ကိုပြောင်းနိုင်မှာဖြစ်တယ်လို့ဒီ Washington Post သတင်းမှာဖော်ပြထားပါတယ်ဒါပေမဲ့ဆိုချိုးအနေနဲ့တရုတ်ဘက်ကလက်စားခြေလာနိုင်တာကိုလည်းထည့်ထွက်ထားဖို့လိုတယ်လို့ဒီသတင်းမှာထောက်ပြထားပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုတော့ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်
ဂျာမနီနဲ့ဩစတြေးလျနိုင်ငံတွေကထောင်ထဲချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုဒီကနေ့မှလဲကြိုဆိုကြပါတယ်ဒီဒုက္ခသည်တွေကအများစုကဥရောပနိုင်ငံတွေကချမ်းသာကြွယ်ဝတဲ့ဂျာမနီနိုင်ငံမှာခိုလုံခွင့်ရဖို့ရွေးချယ်ထားပါတယ်ဒီကနေ့နောက်ပိုင်းမှာတော့လူ 8,000 လောက်ရောက်ရှိလာလိမ့်မယ်လို့ခန့်မှန်းထားတာပါအခုနှစ်အတွင်းဒုက္ခသည် 8,000 လောက်လက်ခံသွားမယ်လို့လဲဂျာမနီအာဏာပိုင်တွေကပြောကြားထားပါတယ်ခင်ဗျာရှီယာတပုန်တွေရဲ့ဒုံးကျည်နဲ့တက်ခဲမှုကြောင့် sorry နိုင်ငံကဥဆောင်တဲ့မာမိတ်တပ်ဖွဲ့ဝင်55ယောက်ထဲမှနေသေဆုံးခဲ့ပြီးနောက်တရက်ဖြစ်တဲ့စနေနေ့မှာပဲ RS ဆော်ဘွားမြန်မာပြည်တော်စု UAE ကစစ်လေရင်တွေဟာယေမန်နိုင်ငံတဝါမှာရှိတဲ့တပုန်ပစ်မှတ်တွေကိုပုံကျဲတက်ခဲခဲ့ကြပါတယ်။ထိုင်းစစ်တပ်ရဲ့ NRC လို့ခေါ်တဲ့အမျိုးသားပြည်လည်တည်ဆောက်ရေးကောင်စီကအသစ်ရေးဆွဲတင်ပြလာတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ပတ်သက်လို့လက်မခံခဲ့တာကြောင့်ထိုင်းနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းစီပြန်လည်သွားရောက်မဲ့အရေးကနှောင့်နှေးခဲ့ရပြီဖြစ်ပါတယ်။ဒီအဆိုပြုချက်ကို135မဲ105မဲနဲ့မဲခွဲဆုံးပြတ်ပြီးပယ်ချလိုက်တာပါထောက်ခံမဲ124မဲရရှိမှသာဒီဖွဲ့စည်းပုံအစ်တကိုအတည်ပြုနိုင်မှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Boncalio ဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.